သောတာရှင်များခင်ဗျာမနေ့ဖန်မှာကြာရောက်မဲ့အာဇာနည်နေ့နဲ့ပတ်သက်ပြီး1990ရွေးကောက်ပွဲမှာမြန်မာနိုင်ငံတနိုင်ငံလုံးအမတ်နေရာတတိယအများဆုံးရရှိခဲ့တဲ့ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ် ALD ရဲ့အထွေထွေအတွင်းရေးမှူးဦးအေးတောင်ကအာဇာနည်ခေါင်းဆောင်ကြီးတွေရဲ့အခမ်းအနားကိုမေးမြန်းအောင်လုပ်တာဟာတမိုင်းကိုဖျောက်ဖျက်ပစ်တာဖြစ်တယ်လို့ပြောပါတယ်
။အာဇာနည်နေ့အဲဆိုတာကတော့မြန်မာနိုင်ငံမှာတိုင်းပြည်အတွက်တိုင်းရင်းသားပြည်သူတရားလုံးအနေနဲ့ဒီအာဇာနည်ပုဂ္ဂိုလ်ကြီးများရဲ့ကျေးဇူးကိုအမြဲတမ်းအမတ်တရားသတိရနေရမယ်ပုဂ္ဂိုလ်များဖြစ်ပါတယ်။62ခုနှစ်လောက်ကစားပြီးတော့အာဇာနည်ပုဂ္ဂိုလ်ကြီးများကိုရေခုံပြူတဲ့ဆွမ်းကျွေးတာတို့နိုင်ငံတော်မှာဟာလားဟိုဆွဲတာတို့ဒါတွေမလုပ်ပဲနဲ့တပြေးပြေးမေ့မိန်လာတာအခုချိန်သေးပါပဲဒီတော့ဟာလားကျေးဇူးရှိတဲ့တိုင်းပြည်အတွက်ဟာလားပြည်သူအတွက်နိုင်ငံအတွက်အဆက်ကိုစွန့်ပြီးတော့ဟာလားကျိုးပန်းဆောင်ရွက်သွားကြတဲ့ပုဂ္ဂိုလ်များကိုမှမေ့မယ်ဆိုရင်သမိုင်းကိုလည်းပေါ့ပြရကြတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်မြန်မာအစိုးရအဆက်ဆက်ကိုကိုပိုင်အုပ်ချုပ်ရေးအတွက်အဆက်မပြတ်လက်နက်ကင်တိုက်ခိုက်နေတဲ့ကရင်အမျိုးသားအစီယုံ KNU ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးတာမလာဘောရဲ့အမြင်ကဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်တွေကိုလှုပ်ကြံခဲ့တာဟာစစ်မှန်တဲ့ပြည်ထောင်စုကိုဖျက်ဆီးသွားတာဖြစ်ကြောင်းပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းရဲ့တဘောသားဆက်ကြဲကိုဒီဆောက်ဖို့ဒီတဘောသားမှမှလည်းသူကပြောတာဒီရတဘောထားရရှင်းနေရဒီရလင်းလင်းကောက်ကောက်မကြီးဒီပြောရမယ့်ကွန်တိုင်းတူအောင်လို့ဒီဒီရစားနေပြည်တော်စုကိုဒီရတရားမနက်ပြီးဆောက်တော်မှာပဲအခုသူ့ရဲ့စပ်ပြစ်တာကတကယ်စိတ်မှန်တဲ့ပြည်တော်စုကိုဒီလိုချီရောအခုဒီဖြစ်ပြီးနေတာပဲအဲ့တော့ပြည်တော်စုရဲ့အားကနာမည်ရရှိရဲ့တပည်တော်စနစ်နဲ့ဆွေးဆွေးရတာတော့ကျေးဇူးတင်ပြတဲ့ကိုလို့ကျင်းနေတာအခုလုံးဘယ်တော့အောင်စားရုပ်ကြီးတဲ့ဓာတ်ပုံနဲ့မဆေးရပါနဲ့အဲ့တော့ဖာဇာမီကြီးကမှတောင်းပြီးပြောပြခွင့်မပြီးတဲ့အဲ့ဒါကကျွန်တော်တို့သိလာတယ်စက်ကအားကလည်းတောင်းပြီးပြတ်တယ်မယ်ဆိုတော့ကျွန်တော်ရေးမိတယ
်ဒါအပြင်ဒီကနေ့မြန်မာအစိုးရနဲ့အပြစ်ခတ်ရစရေးပြပြသွားပြီးလက်နက်ကင်ပြိပခါတွေပြန်ဖြစ်လာတဲ့KIA ကချင်လွတ်မြောက်ရေးအဖွဲ့ရဲ့ဒုဥက္ကဋ္ဌဂေါ်ရီဇော်ဆိုင်ကဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံရတာဟာပြည်ထောင်စုအတွက်နစ်နာမှုဖြစ်တယ်လို့ပြောပါတယ်
။အာဇာနည်နေ့နဲ့တသက်ပြည်ပြောမယ်ဆိုလို့ရှိရင်ပြည်ထောင်စုကြီးကမှန်မှန်ကန်ကန်နဲ့ကျွန်တော်တို့ရှစ်ရေးကိုဖန်တီးဖို့အတွက်ကြိုးစားလှုပ်ဆောင်တဲ့နေရာမှာအခုလိုလှုပ်ကြံခံရတယ်ဆိုတာကကျွန်တော်တို့ပြည်ထောင်စုကြီးရဲ့နစ်နာမှုကြီးဖြစ်တယ်တကယ်လို့အဲ့ဒါကိုလောက်ချင်ခြင်းမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့ပြည်ထောင်စုကြီးဟာဒီနေ့လိုပြဿနာမပေါ်ဘဲနဲ့ငြိမ်းချမ်းစွာအေးအတူပူအမြနဲ့အရင်သားဒီအားလုံးကချစ်ချင်မှုစည်းလုံးမြင့်မြတ်မှုနဲ့နေထိုင်နိုင်မိမယ်ဆိုတဲ့မျှော်လင့်တဲ့ဆန္ဒတော်ရှိတယ်ခင်ဗျာ
ဒါအပြင်1990ပါလီမန်ဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ကနေအများဆုံးအနိုင်ရရှိခဲ့တဲ့မွန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌနိုင်ငွေသိန်းကလည်းဗိုလ်ချုပ်အောင်ဆန်းတို့ကိုတတ်ပစ်လိုက်တာဟာဗမာပြည်ဒီမိုကရေစီရင်းနဲ့တိုင်းရင်းသားအရေးကိုတတ်ပစ်လိုက်တာဖြစ်တယ်လို့ပြောပါတယ်
။ဗိုလ်ချုပ်အောင်ဆန်းတို့ရှားထုတ်သွားတာကဗမာပြည်ရဲ့ဒီမိုကရေစီရုပ်ကကိုတိုင်းရင်းသားမျိုးယူပါအကုန်လုံးပျက်စီးသွားတယ်လို့ကျွန်တော်တို့ယူခိုင်းပါတယ်။ဗိုလ်ချုပ်အောင်ဆန်းတို့ကိုလောက်ကြံတာကဗမာပြည်ဒီမိုကရေစီရဲ့တိုင်းရင်းသားလူမျိုးများအရေးကိုတတ်ပစ်တယ်သူပဲလို့ကျွန်တော်ယူပဲလက်ခံပါတယ
်။နောက်ဆုံးအနေနဲ့နာဂအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NNLD ရဲ့ဥက္ကဋ္ဌဦးစောစာကသူတို့တိုင်းရင်းသားတွေအနေနဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့လမ်းစဉ်ကိုလိုက်နာတဲ့နေရာမှာဗမာလူများစုထက်တောင်ခိုင်မာပါတယ်လို့ပြောပါတယ
်။အာဇာနည်ခေါင်းဆောင်များစုတဲ့နေရာမှာဘူချုပ်အောင်ဆန်းဆိုတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များကတိုင်းရင်းသားအပါအဝင်ဥရစတ်တို့ဘာလို့မွတ်စလင်ပါဝင်ရဲ့ဆက်ဆက်လောက်ကြံခိုင်ရတယ်။ဒီကျွန်တော်ခေါင်းဆောင်တွေအသက်စတေးပြီးတော့တရီတီခဲ့တဲ့ပြည်တော်စုတန်တူညီတူဖြစ်တဲ့ Federal နိုင်ငံဖြစ်ကိုဖြစ်လာမယ်ဆိုတော့ကျွန်တော်တို့ကလုံးဝယုံကြည်တယ်လို့ပဲကျွန်တော်တို့ကတင်ပြချင်ပါတယ်။ဒီအာဇာနည်ခေါင်းဆောင်တို့ယူတီလေးစားတစ္ဆာခနဲ့နေရာမှာပမာဒီလူများစုထက်တော့မှကျွန်တော်တို့တိုင်းသားတွေကပို့ပြီးတော့ခိုင်မာတယ်လို့ကျွန်တော်တို့အနေနဲ့ပြောချင်တယ်
။ဒါတွေကတော့တိုင်းရင်းသားလူမျိုးတွေရဲ့မနှက်ဖန်ကြရောက်မဲ့အာဇာနည်နေ့နဲ့ပတ်သက်တဲ့အမြင်သဘောထားတွေစူးစီးတင်ပြတာဖြစ်ပါတယ်ခင်ဗျာ။